နာဂရိုကာရာပေါက်ဒေတာမှာတရင်6ပါးကြားထိတ်တရင်ဆိုင်တွင်မှုတွေပေါ်ပေါက်ပြီးတော့လူ1300ထက်မနည်းတေဆုံးခဲ့ရပြီးတဲ့နောက်မှာတော့အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံတို့အင်္ဂါနေ့မှာအပြစ်ခံရစရဲသဘောတူညီမှုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီမှုအရအဲ့ဒီအရမှာ9နှစ်တာချထားမဲ့ရုရှားရဲ့ငြိမ်းချမ်းရေးတပ်ဖွဲ့2000ကိုဆီလိုနေပြီလို့ရုရှားကအင်္ဂါနေ့မှာပြောပါတယ်။အစောပိုင်းကအပြစ်ရသဘောတူညီမှုရထားခဲ့ပေမဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကနီးပြူဟာအရအရေးပါတဲ့ဆူရှာမြို့ကိုတနင်္ဂနွေနေ့ကထိ ंछ ုပ်လိုက်တဲ့အပဝင်ဒေသအတော်များများကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အခုနောက်ဆုံးဖြစ်ရပေါ်ပေါက်လာတာပါသဘောတူညီမှုအစ်စ်ထဲမှာတော့စက်တင်ဘာလနောက်ပိုင်းကပေါ်ပေါက်လာတဲ့တိုက်ပွဲတွေမှာအဇာဘိုင်ဂျန်တပ်ဖက်ကထိ ंछ ုပ်ခဲ့တဲ့နယ်မြေတွေကိုအဇာဘိုင်ဂျန်ကပဲဆက်ပြီးတော့ထိ ंछ ုပ်ခွင့်ပေးဖို့တောင်းဆိုထားပါတယ်နာဂိုရိုကာရာဘော့ခ်ဒေသကိုအဇာဘိုင်ဂျန်နိုင်ငံအဖြစ်နိုင်ငံတကာအသိမှတ်ပြုထားပေမဲ့ဒီဒေသမှာအာမေးနီးယားလူမျိုးစုတွေကအုပ်ချုပ်နေတာပါ။အ
ဲတမစီဝတ်နျာစျူစတမ်ရာဒစတီစျူစတမ်ဂေါ်ဒစတီယာပတ်ပီဆိုအဲဒါဒကူမန့
်အဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ကအာမေးနီးယားနဲ့အဇာဘိုင်ဂျန်ကြားရေရှည်ပေါပေါက်လာတဲ့ပဋိပက္ခတွေအဆုံးသတ်လိုက်ပြီးဖြစ်တယ်လို့အဇာဘိုင်ဂျန်ရဲ့နယ်မြေတွေကိုသိမ်းပိုက်ထားတာကိုလည်းအဆုံးသတ်လိုက်ပါပြီလို့လက်မှတ်ရေးထိုးပွဲမှာပြောဆိုသွားတာပါ။အာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှန်ကစီးရဲအခြေအနေတွေကိုလေးလေးနက်နက်သုံးသပ်ပြီးမှအပြစ်ရသဘောတူစာချုပ်မှာလက်မှတ်ထိုးခဲ့ရတာဖြစ်ပြီးသူနဲ့သူ့ပြည်သူပြည်သားတွေအတွက်ပါဖော်ပြလို့မရတဲ့နာကျင်မှုတွေခံစားရပါတယ်လို့ပြောပါတယ်။ဒီကြေညာချက်ကြောင့်အာမေးနီးယားမြို့တော်ယာရီဗန်မှာစိတ်ဆိုးသောသာထွက်နေတဲ့ယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြသလိုလူတချို့လည်းပါလီမန်လွှတ်တော်တဲ့အသင်းဝင်ရောက်ပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။